ထိုင်းနိုင်ငံချင်းမိုင်ပြည်နယ်ဟော့ခိုင်မှာဖေဖော်ဝါရီလ9ရက်ဖေဖော်ဝါရီလ15ရက်နေ့ညနေကအထောက်အထားမဲ့မြန်မာ20လောက်ကိုလူကုန်ကူးလာတဲ့ကားတစ်စီးနဲ့မော်တော်ဆိုင်ကယ်တစ်စီးတိုက်နေပြီးတော့လူသေဆုံးမှုဖြစ်ခဲ့ပါတယ်။ကားမောင်းသမားထွက်ပြေးသွားတာကြောင့်ကားပေါ်မှာပါလာတဲ့မြန်မာတွေလည်းဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းကို VOA သတင်းတော့မအေးမာကပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်ပြည်နယ်ဟော့ခရိုင်မှာဖေဖော်ဝါရီ15ရက်နေ့ညနေကအထောက်ထားမဲ့မြန်မာ20လောက်ကိုလူကုန်ကူးလာတဲ့ကားတစ်စီးနဲ့မော်တော်ဆိုင်ကယ်တစ်စီးတိုက်မိပြီးလူသေဆုံးမှုဖြစ်ခဲ့တာပါ။ယင်းတိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဆိုင်ကယ်မောင်းလာတဲ့ကလေးတူသေဆုံးသွားခဲ့ပြီးမြန်မာတွေကိုလူကုန်ကူးလာတဲ့ကားမောင်းသမားကတော့ထွက်ပြေးကျဉ်းချောင်သွားခဲ့တယ်လို့ဆိုပါရယ်။ကားပေါ်မှာတော့အထောက်ထားမဲ့မြန်မာတွေပါလာတဲ့အတွက်အခင်းဖြစ်ပွားချိန်မှာမြန်မာတွေလည်းထွက်ပြေးကြတယ်ဆိုပြီးဒေသဆိုင်ရာအာဏာပိုင်တွေကဆိုပါရယ်။ဒီနောက်မှာတော့ထွက်ပြေးသွားတဲ့အထောက်ထားမဲ့မြန်မာတွေကိုထိုင်းအာဏာပိုင်တွေကလိုက်လံဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံသား၈ဦးကိုဖမ်းမိခဲ့တယ်ဆိုပြီးပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမြင့်ဦးကအခုလိုပြောပြပါရယ်။
အဲ့ဒီမှာရုံးမစရောရှိရဲတင်လာတဲ့ကောင်ကအဲ့ဒီတင်လာတဲ့ကောင်ကအဲ့ဒီကအဟိုဆက်ဆက်တက်တော့တာပတိလေးသူမောင်းလာတဲ့ဆိုင်နဲ့တိုက်တာ။ဟောရဲတေရောတေရောဆိုင်ကဆက်ခပြီးတော့ကျွန်내လူရတယ်ဗမာရရတယ်ပြင်ပြီးအုံးကပ်ပြီ။ဒါမှချိရောက်တော့ပြန်ပြီးဒီမှာကလို့ပြောအဲ့ဒီတရားဝင်ပြင်လာတယ်ကတရားဝင်မိရတယ်နေ့စဉ်နေ့စဉ်လို့ဖြစ်တယ်
ဒီတိုက်မှုကတော့ဖေဖော်ဝါရီလ15ရက်နေ့ညနေ 9:00 နာရီခန့်ကချင်းမိုင်ပြည်နယ်ဗန်ဖော်လုံးကျေးရွာနီးမှာဖြစ်ပွားခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အခင်းဖြစ်ပွားမှုဖြစ်ပြီးအနီးနားတောအတွင်းမှာပေါ်အောင်နေတဲ့အမျိုးသမီး9ဦးနဲ့ကလေးတူပါဝင်10ဦးကိုတော့ထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးလူပုံကူးလာတဲ့ရင်မောင်းနဲ့ထွက်ပြေးသွားတဲ့မြန်မာနိုင်ငံသားတွေကိုလိုက်လံရှာဖွေနေစေဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေရင်အထောက်ထားမဲ့မြန်မာတွေအစုလိုက်အကြိမ်လိုက်ဖမ်းမိနေပြီးလူပုံကူးမှုဖြစ်စဉ်အတွင်းအခုလိုမျိုးရင်မတော်တဆတိုက်မှုတွေကြောင့်အထောက်ထားမဲ့မြန်မာတွေတိုက်ဆုံမှုတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင်။